မြန်မာနိုင်ငံမှာဆက်အနာတင်လိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းလွှတ်တော်စနစ်ဖျက်သိမ်းပြီးတဲ့နောက်မင်းဆန္ဒနယ်တွေကပြည်သူတွေရဲ့အခက်အခဲကိုလွှတ်တော်မှာကိုးစားပြုတင်ပြတောင်းဆိုမဲ့လွှတ်တော်ကိုယ်စားလှယ်တွေရှိရာအခုဆိုရင်ကိုးလာတဲ့ကြော်ခဲ့ပါပြီလွှတ်တော်ကိုယ်စားလှယ်တွေရှိတဲ့အတွက်ပြည်သူတွေဘလောက်ထိခိုက်နေတာဒီပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုယ်ရ
ကျင်းပခဲ့တာနိုဝင်ဘာလ၈ရက်နေ့ကတနည်းပြေပါတယ်။ရွေးကောက်ပွဲမှာအနိုင်ရထားတဲ့စွတ်တော်ကိုယ်စားလှယ်တွေနဲ့ပထမဆုံးလွှတ်တော်စည်းဝေးပွဲလုံးမဲ့ဖေဖော်ဝါရီလ၁ရက်နေ့မှာပဲစစ်တပ်ကအာဏာသိမ်းယူခဲ့ပြီးစွတ်တော်ကိုလည်းချက်သိမ်းခဲ့ပါတယ်။ရွေးကောက်ခံစွတ်တော်ကိုယ်စားလှယ်တော်များများဖမ်းဆီးခံရတချို့လည်းလွံ့လျောက်ရကိုထွက်ပြေးနေကြရတဲ့အတွက်မဲဆန္ဒနယ်တွေကကီလူတွေရဲ့လူဝဲချက်တွေကိုတင်ပြပေးမဲ့ရွေးကောက်ခံစွတ်တော်ကိုယ်စားလှယ်တွေမရှိကြတော့ပါဘူး။ရခိုင်ပြည်နယ်မှာဆိုရင်ရခိုင်နယ်နဲ့ကင် AA အဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးနေကြရတဲ့အစ်စ်ပေးဒုက္ခတွေတွေနေရက်ပြင်နိုင်မှုအတွက်စစ်တော်မှာတင်ပြပြောဆိုပေးမဲ့စစ်တော်ကိုယ်စားလှယ်တွေမရှိတော့တလို့ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်လုပ်ပေးမဲ့ပြည်သူ့ကိုယ်စားပြုစစ်တော်ကိုယ်စားလှယ်မရှိတော့တာဟာပြည်သူတွေအတွက်နင့်နာမှုတစ်ခုဖြစ်တယ်လို့လည်းရခိုင်ပြည်နယ်အမျိုးသမီးတွင်ကဥက္ကဋ္ဌဒေါ်ညိုအေးကပြောပါတယ
်ဒီကဘယ်လိုပြောမလဲရေကောက်ပွဲဖြစ်ဒီနေ့ဆိုတရှိသက်သက်လေပြီးတော့လीနော်ဒီစုံနာကကျွန်တော်တို့စီမှာစစ်တပ်စီကလည်းလည်းမရှိဘူးပြီးတော့လည်းတိုင်းနိုင်ငံရဲ့စစ်တော်ကြီးကလည်းဟိုရက်ပိုင်းရတဲ့အနေထားပေါ့နော်အဲ့ဒါကိုမြင်သိနေရတဲ့အချိန်မှာကျွန်တော်တို့ကမှဆိုပြီးတော့ဟိုဘယ်လိုပြောရမလဲစံပယ်မှုကြီးများလာတာပေါ့လေနော်စံပယ်မှုကြီးလည်းလို့ဆိုလို့ရှိရင်တော့ဟိုစစ်တော်ကိုယ်စားလှယ်ကြီးသိနေကြတာဆိုလို့ရှိရင်သူ့ဒေတာအလိုက်ကြီးပြောပြီးလေပြီးတော့ဒေတာတွေကောင်းတာစစ်ဆောင်နေရတယ်နေရမပြောင်းနိုင်ဘူးလေစစ်ဆောင်နေရနေရမပြောင်းနိုင်ဘူးဆိုတော့ကျောင်းမှာဒေတာလိုက်ပြောပြီးနဲ့ကိုယ်ကလေးအင်အားတွေတော့ညော့သွားတယ်လို့ဆိုအောင်မှာပေါ့နော်
ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ချင်းကြီးတွေမှာလည်းစီးပွားရေးပညာရေးစားဝတ်နေရေးနဲ့နံပါတ်ဆက်သွယ်ရေးတွေတိုးတက်အောင်လှုပ်ဆောင်ပေးမဲ့လှုပ်တော်ကိုယ်စားလှယ်တွေမရှိတော့ပါဘူးအထူးသဖြင့်တိုက်ပွဲတွေဖြစ်နေချင်းဒေတာကန်တွေရဲ့အခက်အခဲကိုလှုပ်တော်မှာဖြေရှင်းဆောင်ရွက်တာမျိုးမလုပ်နိုင်တာမို့ပြည်သူတွေအနေနဲ့ထွက်ပေါက်ပိတ်နေတယ်လို့ဖြစ်နေတယ်လို့ပလောဝဒေသခံတူဦးဖြစ်တဲ့ဆလိုင်းအောင်မျိုးကပြောပါတယ်
။ဟုတ်ကဲ့အကိုလက်တော်ကိုစလေရှိတော့ဥမာပြောမယ်ဆိုလူထုတွေရဲ့လိုအပ်ချက်တွေကိုတင်ဆက်ဖို့ရှိမယ်အကိုဥမာပြောမယ်ဆိုကျွန်တော်တို့ဥမာတစ်ခုခုဒီမှာလင်းတရားကျိုးနေတဲ့အရေးတစ်ခုအရေးကိုကျွန်တော်တို့ဒီနေရာကပြောမယ်ဆိုရင်ဆေးရုံသွားတဲ့လင်းကြောင်းဥမာအဲ့လိုမျိုးဆိုရင်ကျွန်တော်တို့တင်ပြတော့သူတို့ကမချစ်ချင်းအောင်ဥမာလက်တော်ကိုစလေကသူကစီမံခွင့်ခွင့်ပြီးတော့ရအောင်ကိုသူကဆွန့်ဆောင်ပေးတယ်အခုကကျွန်တော်တို့တင်ပြမယ်လင်းပိတ်ဘလို့ခံတော့ဖြစ်နေတယ်အကိုဘသူ့ကိုတင်ပြရမလဲဆိုတာလည်းမသိဘူးလောအချက်ကိုပြောပြတော့လဲပြောပြမလို့အကိုလို့အဲပြောတဲ့စကားပဲနားထောင်အဲ့လိုမျိုးအနေထားကိုပဲကျွန်တော်တွေးမြင်နေရတယ်အကို
အစိုးရကိုထိန်းချုပ်ပေးမယ်လွှတ်တော်ကိုယ်စားလှယ်တွေမရှိတော့တာဟာပြည်သူတွေအတွက်နောက်ထပ်နှိမ့်နာမှုတစ်ခုဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးထန်းတမင်မျိုးနယ်ကနော်အီဖောကပြောပါတယ
်ဟာနေတာဆူဆူမှုတွေလည်းရှိတာပေါ့နော်ကိုဗစ်ဒီမျိုးနယ်မှာရှိရဲ့ဒီပြည်သူလူထုတွေကနေပြီးတော့သူတို့ရဲ့အခက်အခဲတွေဒီလူအခက်တွေကိုဒါအထက်ကိုတင်ပြပေးမယ်ဒါကဒီလွှတ်တော်ကိုယ်စားလှယ်မရှိဘူးဆိုတော့ဒါအခက်အခဲရှိတာပေါ့နော်ဘာလို့လဲဆိုတော့ဒီလိုသူဒီကိုယ်လည်းရှိနေဆိုလို့ရှိရင်ဒါအမှရှိတဲ့အခက်အခဲတွေဥပမာဖြစ်ဒီသွတ်တော်ရေးဒီဘာညာလာရောက်ပြီးတော့စဉ်းကြည့်ပြရရရှိတယ်လေဘယ်လိုလုပ်ပြရရရှိရခါတော့အခုကျတော့မရှိဘူးဆိုတော့ဒီမှာအောက်ဝလူတွေကအခက်အခဲဘယ်လိုဖြစ်နေလဲဆိုတော့အထက်ကလည်းမသိရဘူးနော်အဲ့ဒီအခက်အခဲတွေလည်းရှိတာပေါ့
ဒါအပြင်မွန်ကြည့်နေမော်လမြိုင်ဒေသခံအမျိုးသမီးတူကလည်းပြည်သူတွေရဲ့ဆန္ဒကိုအကောင့်ထဲပေါ်ပေးမဲ့လွှတ်တော်ကိုယ်စားလှယ်ကိုမဲပေးခဲ့တယ်နဲ့ချင်းတလုံးမဖြစ်ခဲ့တယ်လို့ပြည်သူတွေအတွက်အကူအညီမဲ့ဖြစ်နေတယ်လို့လည်းပြောပါရဲ
့ရှိခဲ့ဝင်တော့ဒီကိုယ်တိုင်အကောင့်ကိုဟိုဟို share လုပ်ရမယ်ကိုယ်တိုင်ကိုယ်တိုင်အဆင်ပြေတာတူတန်းကြောင်းလို့ရတယ်ဒါဆိုမျိုးမျိုးဒီလွှတ်တော်ရှိတယ်ဆင်းသက်သွားလို့ရတယ်ဖြည့်ရှင်းရမယ်ဆိုတော့ဒီလိုနဲ့ကြာပြီးတော့မှအစ်ကိုတင်လာတော့တော်တော်များများလည်းအခုကျတော့အမရှိတဲ့ခါကျတော့ကျွန်တော်တို့ကဖြည့်ရှင်းနေတယ်။အင်းကလေးကအမေရေမတော်ဖြစ်တယ်လို့ကိုယ်ကလည်းအဲ့ဒီစာမျက်နှာပြင်ပြီးဆက်အဲ့လိုဆက်ထားရမှာလို
့။အရင် NLD အစိုးရလက်ထက်ကဆောင်ရွက်ခဲ့မှုတွေနဲ့ပတ်သက်လို့ထောက်ပြဝေဖန်စရာတွေကိုလွှတ်တော်စည်းဝေးပွဲတွေမှာတင်ပြဆွေးနွေးခဲ့ရတာရှိခဲ့ပါတယ်။2020ခုနှစ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာNLD ပါတီကမဲအများစုအနိုင်ရခဲ့ပါတယ်။ဒါပေမဲ့မဲစင်းရင်မှောင်ရွှဲမှုတွေကြောင့်လို့ဆိုပြီးစစ်တပ်ကအာဏာသိမ်းခဲ့တာအခုဆို6လကျော်ရှိနေပါပြီခင်ဗျာ။